တနင်္ဂနွေနေ့ကဂျပန်နိုင်ငံမှာကျင်းပခဲ့တဲ့အထက်လွှတ်တော်ရွေးကောက်ပွဲမှာလက်ရှိအာဏာရဝန်ကြီးချုပ်ရှင်ဇိုအာဘေရဲ့အစိုးရအဖွဲ့ကအပြတ်သက်အနိုင်ရသွားခဲ့ပါတယ်။ဒါဟာဝန်ကြီးချုပ်ရှင်ဇိုအာဘေအစိုးရအနေနဲ့တိုင်းပြည်အုပ်ချုပ်ခွင့်အာဏာကိုအခိုင်အမာရသွားတာဖြစ်ပါတယ်။ဒါ့အပြင်ဂျပန်နိုင်ငံရေးမှာဩဇာအရှိန်အဝါကြီးမားတဲ့ဝန်ကြီးချုပ်ဟောင်းဂျူနီချီရိုကိုအီဇူမီ2006ခုနှစ်မှာရာထူးကနေပြီးအနားယူသွားပြီးတဲ့နောက်ပိုင်းဂျပန်နိုင်ငံမှာပထမဆုံးတည်ငြိမ်တဲ့အစိုးရတရက်ပေါ်ပေါက်လာတာလည်းဖြစ်ပါတယ်။ဒီအကြောင်းကိုတော့ကုကျော်တင်ခါကဆက်ပြီးတော့ပြောပြပေးမှာပါရှင်
။ဟုတ်ကဲ့ပါခင်ဗျာ။တနင်္ဂနွေနေ့မှာဂျပန်နိုင်ငံမှာကျင်းပခဲ့တဲ့ရွေးကောက်ပွဲမှာသူ့ပါတီကအပြတ်သက်အနိုင်ရလိုက်တဲ့အတွက်ပါတီရုံးချုပ်မှာရှိတဲ့နေရန်ပေါ်မှာရေးထားတဲ့ပါတီဝင်တွေရဲ့အမည်တွေပေါ်မှာဝင်ကြီးချုပ်ရှင်ဆိုအာဘေးကပန်းတဝင့်စီတိုဘီဂုံပြုလိုက်ပါတယ်။ပန်းတဝင့်ဟာရွေးကောက်ပွဲမှာအနိုင်ရခဲ့တဲ့သူ့ပါတီဝင်တဦးချင်းစီကိုကိုစားပြုပါတယ်။ဝန်ကြီးချုပ်အာဘေရဲ့အောင်မြင်မှုဟာဂျပန်ရဲ့စီးပွားရေးပိုပြီးအားကောင်းလာဖို့စီးပွားရေးဆိုင်ရာမူဝါဒကိုကောင်းထည့်ဖော်ရမှာလုပ်ပိုင်ခွင့်တွေကိုပိုပြီးအားကောင်းလာအောင်အထောက်အကူပေးလိုက်တာလည်းဖြစ်ပါတယ်။ဒါပေမဲ့အာဘေအနေနဲ့စီးပွားရေးကိုအဓိကထားရကနေအမျိုးသားရေးဘက်ကိုပဲအာရုံပြောင်းပြီးဦးစားပေးလှုပ်ဆောင်သွားမလား။ဒါမှမဟုတ်တိုင်းပြည်ဖွံ့ဖြိုးတိုးတက်ရေးအတွက်အရေးပါလာတဲ့အခြေခံကြတဲ့ပြုပြင်ပြောင်းလဲမှုတွေကိုပဲဆက်လုပ်သွားဖို့သူ့ပါတီကိုတိုက်တွန်းအားပေးမလားဆိုတဲ့မိကုံးတွေလည်းထွက်ပေါ်နေပါတယ်။တနင်္ဂနွေနေ့မှာပဲသူ့ရဲ့ပါတီရုံးချုပ်မှာဝင်ကြီးချုပ်ရှင်ဆိုအာဘေးကအခုလိုပြောခဲ့ပါတယ
်။ဆက်ဆံတော့ပြည်ပနေနာဆမာနီစခိုက်တော့ကိမေဒဆေဂျီအန်တေဒက်နာ
ကျွန်တော်ကျင့်သုံးနေတဲ့တိုင်းပြည်စီးပွားရေးဖွံ့ဖြိုးတိုးတက်မှုနဲ့တည်ငြိမ်တဲ့နိုင်ငံရေးဆိုင်ရာမူဝါဒတွေကြောင့်လူလူရဲ့တခဲနဲ့တောက်ခံမှုကိုကျွန်တော်တို့ရခဲ့ပါပြီ။နိုင်ငံရေးတည်ငြိမ်မှုရဖို့ဆိုတဲ့ကျွန်တော်တို့ရဲ့မူဝါဒအတိုင်းရှေ့ကိုဆက်လက်လှုပ်ဆောင်သွားမှာပါ။
ပထမတစ်ကြိမ်ဝန်ကြီးချုပ်အဖြစ်တာဝန်ယူစဉ်2009ခုနှစ်တုန်းကအထက်လွှတ်တော်ကိုလက်လွတ်ခဲ့ရဘူးတဲ့ Liberal Democratic Party ခေါင်းဆောင်ရှင်ဆိုအာဘေးအတွက်တော့ဒီတစ်ကြိမ်အောင်ပွဲကြောင့်အုပ်ချုပ်ရေးလုပ်ငန်းတွေမှာအခက်အခဲကြီးကြီးမားမားကြုံရမယ့်အခြေအနေတွေရောပါသွားနိုင်ပါတယ်။ရွေးကောက်ပွဲမတိုင်ခင်ကောက်ယူရရှိခဲ့တဲ့စစ်တမ်းတွေအရစံနာမဲပေးကြသူတွေပိုပြီးစိတ်ဝင်စားတဲ့အချက်ကတော့တိုင်းပြည်စည်းဝါးရေးပြန်လည်ဥမော်လာဖို့လူမှုဖူလုံရေးအခွန်ကောက်ခံမှုဖွဲ့စည်းပုံခြေခံဥပဒေပြင်ဆင်ရေးနဲ့နျူကလ িয়ার ဆိုင်ရာမူဝါဒစတဲ့အချက်တွေပဲဖြစ်ပါတယ်။စနာမဲပေးသူတူကတော့အာဘေးရဲ့စီးပွားရေးဆိုင်ရာမူဝါဒနဲ့ပတ်သက်ပြီးအခုလိုမှတ်ချက်ပေးပြောဆိုပါရယ
်။အဘေနိုမစ်စ်ကဆက်လက်ပြီးရည်ရွယ်ရုံနဲ့また
ဂျပန်ပြည်သူတွေရဲ့ဘဝပို့ပြီးတော့ဖွံ့ဖြိုးတိုးတက်ဖို့အတွက်အာဘေးရဲ့စီးပွားရေးဆိုင်ရာမူဝါဒကကြီးမားတဲ့အခန်းကဏ္ဍမှာပါဝင်လာမယ်လို့ကျွန်မမျှော်လင့်ပါတယ်
။အာဘေးဟာသူ့ရဲ့ Liberal Democratic Party LDP ရဲ့မဲဆွယ်ပွဲတွေမှာတော့စီးပွားရေးတန်တမာရေးအကောင်းလာစေဖို့နဲ့ဂျပန်နိုင်ငံရဲ့စီးပွားရေးကိုအမေရိကန်နဲ့တူလက်တွဲကာကွယ်ဖို့ကပ်ဘေးဒဏ်အကြမ်းဖက်ဝါဒနဲ့ယာစွေးမှုတွေရဲ့အန္တရာယ်ကကာကွယ်ဖို့ကတိပြုထားတာပါရွေးကောက်ပွဲမှာမဲပေးခဲ့တဲ့တခြားမဲဆန္ဒရှင်တဦးကတော့ခုလိုပြောပါတယ
်မာဆန်ဆိုဝါရက်ဒက်စ်ကေဟေဝဒေအနို
ကေဇစ်ကိုကျွန်မမုန်းတယ်ငြိမ်းချမ်းတဲ့လူမှုဝန်ကျင်မှာစီးပွားရေးဖွံ့ဖြိုးတိုးတက်ဖို့လှုပ်ဆောင်တဲ့ဤကသာအကောင်းဆုံးပဲလို့ကျွန်မထင်ပါတယ်
ဝန်ကြီးချုပ်ရှင်ဇိုအာဘေးရဲ့ Liberal Democratic Party ကအခုလိုအထက်လွှတ်တော်ရွေးကောက်ပွဲမှာအနိုင်ရလိုက်ပြီးမဲ့နျူကလ িয়ার စွမ်းအင်သုံးလုပ်ငန်းတွေပေါ်မှာထောက်ခံတဲ့ LDP ပါတီရဲ့မူဝါဒကတော့လူလူကြားမှာရည်ပန်းမစားပါဘူး။2011ခုနှစ်မလတုန်းကဂျပန်နိုင်ငံဆူနာမီရေလိုင်းနဲ့ခံခဲ့ရပြီးတဲ့နောက်ပိတ်ထားခဲ့ရတဲ့ Fukushima နျူကလ িয়ার ဓာတ်ပေါင်းမှုကိုပြန်ပြီးလည်ပတ်ဖို့အတွက်ဝန်ကြီးအာဘေးရဲ့အစိုးရကစီစဉ်နေတာပါ။ဂျပန်လူမျိုးတချို့ကတော့အာဘေးအစိုးရအနေနဲ့နျူကလ িয়ার စွမ်းအင်သုံးလုပ်ငန်းတွေကိုဆွတ်လွတ်မယ်လို့မျှော်လင့်တဲ့အကြောင်းပြောပါတယ်။ပြီးတော့LDP ပါတီဟာစီးပွားရေးဆိုင်ရာမူဝါဒနဲ့ပတ်သက်ပြီးဆွေးနွေးမှုတွေကိုလိုလာထက်ပိုပြီးအချိန်ကုန်ခံနေပြီးတော့တခြားအာရုံစိုက်လှုပ်ဆောင်စရာကိစ္စတွေအများကြီးရှိသေးတယ်လို့လည်းမဲဆန္ဒရှင်တချို့ကပြောပါတယ်။ဒီကြောင်းနဲ့ပတ်သက်ပြီးမဲဆန္ဒရှင်တဦးက
Abenomics 以外の争点は基本的に全部
အဘိရဲ့စီးပွားရေးမူဝါဒဆိုင်ရာကိစ္စပေါ်မှာအခြေခံပြီးဆွေးနွေးကြတာကလွဲလို့ဂျန်တဲ့ကိစ္စတွေအားလုံးကဆွေးနွေးပွဲတွေမှာပျောက်နေပါတယ်။တခြားကိစ္စတွေအပေါ်အခြေခံပြီးဆွေးနွေးတာတွေကတော်တော်လေးကိုမှေးမိန်နေတာပါ။Liberal Democratic Party နဲ့ New Comito Party တို့သာရွေးကောက်ပွဲမှာအများဆုံးအနိုင်ရခဲ့မယ်ဆိုရင်စီးပွားရေးကိစ္စကလည်းလို့တခြားဘလို့ကိစ္စတွေကိုအဓိကထားမလဲဆိုတာကိုတော့ရှင်းရှင်းလင်းလင်းမသိရပါဘူး။အခုလိုဖြစ်နေတာနဲ့ပတ်သက်ပြီးကျွန်တော်အနေနဲ့တော့နည်းနည်းလေးစိတ်ကတိကောင်းဖြစ်ရတာပေါ့ဗျာလို့မဲဆန္ဒရှင်တို့ကပြောသွားတာပါ။ဂျပန်နိုင်ငံရဲ့လွှတ်တော်နှစ်ရက်လုံးကိုထိန်းချုပ်နိုင်တဲ့အခါ LDP ပါတီကနှစ်ပေါင်းများစွာလိုလားနေတဲ့အခြေခံဥပဒေပြင်ဆင်ရေးအစီအစဉ်တွေလည်းပေါ်ပေါက်လာနိုင်တယ်ဆိုပြီးလေးလာသူတချို့ကသုံးသပ်ကြပါတယ်။ဒုတိယကမ္ဘာစစ်ပြီးချိန်မှာအမေရိကန်ကမူကြမ်းရေးဆွဲခဲ့တဲ့အခြေခံဥပဒေကိုပြင်ဆင်ဖို့အတွက်ကိုတော့အာဏာရပါတီက1950ပြည့်လွန်နှစ်တွေကတည်းကဆွေးနွေးနေကြတာဖြစ်ပြီးနောက်ဆုံးအကြိမ်ကတော့ EB လာမှာပါအထူးသဖြင့်စစ်ဝါဒကိုစန့်ညင်ကြောင်းကြီးညာထားရတဲ့အခြေခံဥပဒေအပိုက်6အရာနိုင်ငံတကာနဲ့အငြင်းပွားမှုတွေမှာစင့်ရအမသုံးဖို့နဲ့ခုခံကာကွယ်ဖို့အတွက်သာခွင့်ပြုထားတာကိုလိုလားနေတာဖြစ်ပါတယ်တစ်ဆက်တည်းမှာပဲ တောင်တရုတ်ပင်လယ်အတွင်းဂျပန်နဲ့တရုတ်နှစ်နိုင်ငံသူပိုင်ကိုပိုင်အငင်းပွားနေတဲ့ကျွန်းစုတွေပိုင်ဆိုင်မှုပြဿနာနဲ့ပတ်သက်ပြီးတော့ဝန်ကြီးချုပ်အာဘေအစိုးရအနေနဲ့သူ့ရဲ့ဒုတိယအစိုးရတက်တန်းအတွင်းဘယ်လိုကင်တွေဖြည့်ရှင်းသွားမလဲဆိုပြီးမေးခွန်းတွေလည်းထွက်ပေါ်နေတာဖြစ်ပါတယ်ခင်ဗျာ။